Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ22ရက်စနေနေ့မနက်ခင်းဗီဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမင်းထွန်းပါ။သတင်းတွေကိုကုညာဝင်းအောင်နဲ့အတူကြီးညာပါမယ်။Iran ပေါ်တိုက်ခိုက်ဖို့ American သမ္မတ Donald Trump ကတာတာပရီနေမှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်သိမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးသမ္မတ Trump ကတောက်ကြနေမှာ Twitter မှာရေးသားခဲ့ပါတယ်။တိုက်ခိုက်မှုမစတင်မီ7 minutes အလုံးမှာအမိန့်ကိုရုပ်သိမ်းပေးခဲ့ကြောင်းသူကပြောပါတယ်။ Venezuela နိုင်ငံရဲ့ခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ဖို့သမ္မတ Nicolas Maduro ကိုဖြုတ်ချဖို့လိုအပ်တယ်လို့အတိုက်ခံကောင်းဆောင် Juan Guaido ကကုလသမဂ္ဂဒုက္ခရေးဆိုင်ရာမှာ Michel Bachelet နဲ့တွေ့ဆုံဆင်မှာပြောကြားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြရမှာပ
ါဆက်ပြီးတော့နားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုလိုက်တဲ့မြန်မာစစ်ဖက်အရာရှိတွေပေါ်ဒဏ်ခတ်ပိတ်ဆို့မှုဥပဒေကြမ်းနဲ့ပတ်သက်လို
့ရေးယူတာရှိတယ်အောက်လွှတ်တော်ကနေပြီးတော့ထက်လွှတ်တော်ကိုသူတို့တင်ပြပြီးတော့ထက်လွှတ်တော်မှာတော့ဒီလိုစိတ်ဆန္ဒနဲ့ပတ်သက်ပြီးတော့အေးအေးဆုံးပြတာတယ်မရှိတဲ့အတွေ့အကြုံတွေတော့တွေ့
အမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးနဲ့ဖူယိုရဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါ။ဒီဥပဒေကြမ်းပါအချက်တွေနဲ့လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြန်မာအစိုးရဘက်ကတရားဝင်ကန့်ကွက်ပါတယ်။ဒုက္ခသည်များဆိုင်ရာနေအဖြစ်အမှတ်တရတစ်ခါဒုက္ခသည်တွေငြိမ်းချမ်းစွာပြန်လည်နေအခြေချနိုင်တဲ့အနေအထားမြန်မာပြည်မှာမရှိသေးတဲ့အကြောင်းအမေရိကန်ရောက်ဒုက္ခသည်အရေးဆောင်ရွက်နေသူတွေရဲ့ပြောကြားချက်တွေကိုလည်းနားဆင်ကြမှာပါရှင်။အခုအရင်ဆုံးတော့စနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်။
Iran ပေါ်တိုက်ခိုက်ဖို့ American သမ္မတ Donald Trump ကကြာတာပရီနေမှာခွင့်ပြုချက်ထားခဲ့ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်သိမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးသမ္မတ Trump ကတောက်ကြနေမှာ Twitter မှာရေးသားခဲ့ပါတယ်။သူက Iran ကပြစ်မှတ်သုံးခုကိုတိုက်ခိုက်ဖို့အစဉ်အသင့်ဖြစ်နေခဲ့ကြောင်းတိုက်ခိုက်ရင်တည်ဆုံနိုင်မဲ့လူရေအတွက်ကိုမေးမြန်းတဲ့အခါဗိုလ်ချုပ်ကြီးတူက150လို့ဖြေကြားခဲ့ကြောင်းတိုက်ခိုက်မှုမစတင်မီ7 minutes လောက်မှာအမိန့်ကိုရုပ်သိမ်းခဲ့ကြောင်းသူအနေနဲ့တိုက်ခိုက်ဖို့အလင်းစလုံးမရှိကြောင်းAmerican စစ်တပ်ဟာပြန်လည်တိစောက်ထားတဲ့တစ်လွင်ပြီးအမြဲအစင်းသိရှိနေတဲ့တပ်ဖြစ်ပြီးကမ္ဘာမှာအကောင်းဆုံးဖြစ်ကြောင်းသမ္မတကရေးသားထားပါတယ်။ဒါ့အပြင် Iran ပေါ်အရေးယူပိတ်ဆို့မှုအသစ်တွေလှုပ်ဖို့ကိုလည်းအမိန့်ပေးခဲ့ကြောင်းလည်း Twitter မှာရေးသားခဲ့ပါတယ်။ Iran နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်စင်တွေလိုပြစ်မှတ်တချို့ကိုတိုက်ခိုက်ဖို့သမ္မတ Trump ကအစကမိန့်ပေးခဲ့တယ်လို့ The New York Times သတင်းစာကစတင်သတင်းထုတ်ပြန်ခဲ့တာပါ။ America ထောက်လိုင်းရေးအဝေးထုံး drone စင်ကို Iran ပစ်ချခဲ့တဲ့အပေါ်လက်တုပ်ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြားချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းတွေကလည်းထုတ်ပြန်ခဲ့ပါတယ်။တချိန်တည်းမှာပဲ Iran ပေါ်တိုက်ခိုက်မယ်ဆိုတော့သမ္မတ Trump ရဲ့သတိပေးချက်ကို Oman နိုင်ငံကတဆင့်တာတာရီညကရရှိခဲ့ကြောင်း Iran အစိုးရက Reuters သတင်းဌာနကိုပြောခဲ့တယ်လို့သတင်းဌာနကပြောပါတယ
်။တရုတ်သမ္မတရှီဂျင်းပင်ရဲ့နှစ်ရက်ကြာမြောက်ကိုရီးယားခီးစဉ်ဟာနိုင်ငံစလုံးအတွက်အကောင်းဆုံးအချိန်မှာလာရောက်လည်ပတ်တာမျိုးဖြစ်တယ်လို့လေလာဆန်းစစ်သူတွေကဆိုပါတယ်။နော်ကိုရီးယားအတွက်တော့အမေရိကန်နဲ့ဆွေးနွေးပွဲလမ်းစာတွေပွင့်သွားစေတယ်လို့တရုတ်နိုင်ငံအတွက်နျူကလ িয়ার အရေးကိစ္စမှာနော်ကိုရီးယားအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးနိုင်တာကိုမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။သမရရှိရဲ့အလဲပတ်ခီးဟာတရုတ်နော်ကိုရီးယားနိုင်ငံကြားခိုင်မာရင်းနှီးတဲ့ဆက်ဆံမှုတွေကိုပြသလိုက်ရာရောက်တယ်လို့နိုင်ငံစလုံးရဲ့နိုင်ငံပိုင်မီဒီယာတွေကဖော်ပြပါတယ်။ဒါပေမဲ့ကုလသမဂ္ဂကချမှတ်တဲ့အရေးယူတန်ခတ်မှုတွေကိုတရုတ်နိုင်ငံကထောက်ခံခဲ့တာကြောင့်တရုတ်နဲ့မြောက်ကိုရီးယားနိုင်ငံကြားအဖို့အထစ်တွေရှိခဲ့ပါတယ်။နှစ်နိုင်ငံစလုံးမှာအမေရိကန်နဲ့နျူကလ িয়ার အရေးကိစ္စတွေကုန်သွယ်ရေးတင်းမာမှုတွေရှိနေချိန်မှာ2005ခုနှစ်နောက်ပိုင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးလာရောက်တဲ့ကမ္ဘာထိပ်တန်းခေါင်းဆောင်ကတော့တရုတ်သမ္မတရှိဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံရဲ့ခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ဖို့သမ္မတနီကိုလတ်မာဒူရိုကိုဖြုတ်ချဖို့လိုအပ်တယ်လို့တိုက်ခိုက်ကောင်းဆောင်ဟွမ်ဂွိုင်ဒိုကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်ရှလေးနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုရောက်ရှိနေတဲ့မီရှဲဘက်ရှလေးဟာသူခရီးစဉ်နောက်ဆုံးရက်မှာတိုက်ခိုက်ကောင်းဆောင်ဟွမ်ဂွိုင်ဒိုနဲ့တွေ့ဆုံခဲ့တာပါ။ဟွမ်ဂွိုင်ဒိုကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့ခရီးစဉ်ဟာတိုင်းပြည်ရဲ့အခုဖြစ်ပေါ်နေတဲ့အကျပ်တဲပြည်လဲဖို့ဖြည့်ရှင်းချက်တွေကိုစောင့်ကြည့်လာတာဖြစ်ကြောင်းဗင်နီဇွဲလားနိုင်ငံအတွင်းကဒီမိုကရေစီတိုက်ပွဲတွေကိုပြန်လည်အသက်ဝင်လာစေမှာဖြစ်ကြောင်းလည်းပြောပါရတယ်။တိုင်းပြည်တွင်အခြေခံကုန်ပစ္စည်းပြတ်လတ်မှုနဲ့သက်ဆိုင်တဲ့ကိစ္စတွေကိုစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာမင်းကြီးနဲ့အတူလိုက်ပါလာတဲ့ကိုယ်စားလှယ်အဖွဲ့ဝင်တွေကဗင်နီဇွဲလားမှာဆက်လက်နေနေမှာဖြစ်တယ်လို့လည်းပြောပါရတယ်။က လသမဂ္ဂလူခွင့်ရေးဆိုင်ရာမှာအမင်းကြီးမစ္စရဲဗစ်လေးရဲ့ခီးစဉ်ဟာဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုနဲ့အထိုက်ကန်ခေါင်းဆောင်ဟွမ်ကွာယရိုတို့အကြားဗင်နီဇွဲလားနိုင်ငံကိုအုပ်ချုပ်ဖို့အာဏာလွန်ဆွဲနေချိန်မှာရောက်လာတာဖြစ်ပါတယ်။အထိုက်ကန်ခေါင်းဆောင်ကဝန်ကာရိုကလက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့ကြိုးစားနေတာဟာငှားလာတာကြာမြင့်ခဲ့ပေမဲ့အခုထိတော့အောင်မြင်မှုမရသေးပါဘူး။ American ပြည်ထောင်စုရဲ့ထောက်ခံမှုနဲ့သူ့ကိုဖြုတ်ချဖို့ကြိုးစားနေရလို့လည်းသမ္မတမာဒူရိုကပြောပါတယ်။
အမေရိကန်ညိုင်းဝင်းဌာနကတောက်ကြနေထုတ်ပြန်လိုက်တဲ့2018ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြောက်ကိုရီးယား၊အီရန်၊ရုရှား၊မြန်မာနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံအချို့ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေအဖြစ်ဖော်ပြထားပြီးဥဇဘက်ကစ္စတန်နိုင်ငံကတော့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်ကိုလေးစားလိုက်နာတဲ့နေရာမှာတိုးတက်မှုရှိလာတယ်လို့ချီးကျူးထားပါတယ်။1998နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့နိုင်ငံတွေကိုစိုးရိမ်ပွေနိုင်ငံတွေအဖြစ်သတ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုရဲ့တန်ခတ်အေးအေးမှုကိုခံရပွဲရှိတယ်လို့နိုင်ငံသားဝန်ကြီးပုံပီယိုကဆိုပါတယ်တရုတ်နိုင်ငံရှင်ကျန်းဒေသမှာဘာသာရေးလွတ်လပ်ခွင့်အပေါ်နှိပ်ကွပ်နေတဲ့ကိစ္စကိုအစိုးရခန်းဆောင်မှာအထူးကန္တာတရအဖြစ်ဖော်ပြထားပါတယ်အလားတူမြောက်ကိုရီးယားနိုင်ငံမှာလည်းပြည်သူတွေရဲ့လွတ်လပ်စွာတွေးခေါ်ယူဆခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်တို့ကိုညှင်းပယ်ထားတယ်လို့ဆိုပါတယ်အရှေ့အလယ်ပိုင်းမှာဆိုရင်အီတန်နိုင်ငံဟာဘာသာရေးနဲ့ပတ်သက်တဲ့လွတ်လပ်ခွင့်တွေကိုချိုးဖောက်မှုတွေကိုဖော်ပြပါတယ်။1999ကစလို့အီရန်နိုင်ငံကိုအထူးဆွေးနွေးပွဲနိုင်ငံဖြစ်သတ်မှတ်ခဲ့တာပ
ါ။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာဗန်ကောက်မြို့မှာဇွန်လ22ရက်နေ့က23ရက်နေ့အထိကျင်းပမှာဖြစ်တဲ့34ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ထိုင်းနိုင်ငံမှာရောက်ရှိနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူယင်းနှမြုံနယ်ရေးနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းနဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်တို့လည်းအစည်းအဝေးတက်ရောက်မှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုထိုင်းဒုတိယဝန်ကြီးချုပ်ပရာဝတ်ဝန်စုဝန်ကတောင်မောင်းလေစိမ်းမှလာရောက်ကြိုဆိုပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်ဖို့အတွက်မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကဂျာတာပရိနေမှာဘန်ကောက်ကိုပထမဆုံးရောက်လာပြီးတဲ့နောက်ထောင်ဆန်းစုကြည်ရောက်လာတာပါ။ဂျန်တဲ့အာဆီယံခေါင်းဆောင်တွေကတော့တောက်ကြနေညပိုင်းနဲ့စနေနေ့မနက်ပိုင်းမှာရောက်ရှိကြမှာဖြစ်ပါတယ်
။ VOA American အသံကရေကူးထုတ်လွှင့်တဲ့ Displace နေရစွန့်ခွာသူများမှတ်တမ်းရုပ်ရှင်ဟာကမ္ဘာဒုက္ခသည်များအနေဖြစ်တဲ့ဇွန်လ20ရက်နေ့မှာ Gravia Award လို့ခေါ်တဲ့မှတ်တမ်းရုပ်ရှင်ဆိုင်ရာထူးခြားဆုကိုစုခုပါတယ်။VOA ရဲ့ဒီမှတ်တမ်းရုပ်ရှင်ဟာလူကုန်သိက္ခာဆိုင်ရာအင်္ဂလိပ်စကားပြောရုပ်သံအမျိုးအစားမှာပထမဆုံးရရှိခဲ့တာဖြစ်ပြီးမိနစ်60အတွင်းရိုက်ကူးတဲ့အထူးမှတ်တမ်းရုပ်ရှင်အဖြစ်ချီးကျူးဂုဏ်ပြုခံရပါတယ်။ဒီဇလန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကုလူကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအကြောင်းကိုရိုက်ထားတာပါ။ VOA သတင်းတော် Greta Van Susteren နဲ့ကင်မရာအဖွဲ့တို့မိနစ်ကဒီဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်9သိန်းကျော်နေထိုင်စားသောက်မှုအတွေ့အကြုံတွေကိုမှတ်တမ်းတင်ခဲ့ပါတယ်။အခုလို Gravia Sukuya ခေတာနဲ့ပတ်သက်ပြီးဒုက္ခသည်တွေနဲ့ပတ်သက်တဲ့အကြောင်းအရာဟာကျမတို့အနေနဲ့လွန်စွာအလေးနဲ့ထားရတဲ့အကြောင်းအရာတစ်ရပ်ဖြစ်တယ်လို့ View ရဲ့ညွှန်ကြားရေးမှူး Amadan Bennett ကပြောပါတယ်။1965ခုနှစ်ကဖန်တီးခဲ့တဲ့ဒီ Gravia Su ဟာအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံအတွင်းမှာထုတ်လုပ်တဲ့ရုပ်သံတွေကိုစုပေးနေတာပါ။
ရှေ့တောင်ရှာနိုင်ငံများဖို့အာဆီယံအဖွဲ့ကထုတ်ပြန်မဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးဆိုင်ရာအစည်းအဝေးခန်းစာမှာမြန်မာအစိုးရရဲ့စ조사အထောက်အမှုတွေကိုသာချီးကျူးထားပြီးတကယ့်အခြေအနေမှန်တွေကိုဖုံးကွယ်ထားတာကြောင့်အာဆီယံအဖွဲ့အနေနဲ့ဒီကိစ္စအပေါ်ချစ်ကပ်တဲ့နည်းလမ်းကိုပြန်စဉ်းစားသင့်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။အခုဘန်ကောက်မြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာရိုဟင်ဂျာပြဿနာဖြစ်ပေါ်ရတဲ့အခြေခံအကြောင်းရင်းတွေပေါ်အာရုံထားဆွေးနွေးသင့်တယ်လို့လည်းအဲ့ဒီအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့အကြားဒုက္ခသည်ပြန်လည်လက်ခံရေးဆိုင်ရာသဘောတူညီချက်ကို2019ခုနှစ်နိုဝင်ဘာလအတွင်းရရှိခဲ့ပါတယ်။ဒါပေမဲ့လုံခြုံစိတ်ချမှုနဲ့လွတ်လပ်စွာသွားလာခွင့်မရှိတဲ့ကိစ္စတွေကြောင့်ပြန်လည်တားရောက်သူမဆိုသလောက်သာရှိခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ကလည်းဒုက္ခသည်တွေပြန်သွားလောက်အောင်တင့်တော်တဲ့အခြေအနေတွေမရှိသေးဘူးလို့ထပ်တလဲလဲပြောနေပါတယ်။ VOA ရလက်ခံရရှိထားတဲ့ထုတ်ပြန်ခြင်းမရှိသေးတဲ့ဒီအစီအစဉ်ခန်းစာမှာမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုချောမှုအောင်ကြိုးစားဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီအစီအစဉ်ခန်းစာကိုတုံ့ပြန်ထားတဲ့လူခွင့်ရေးစောင့်ကြည့်လေ့လာရေးဖွဲ့ရဲ့ကြေညာချက်မှာတော့ ာဆီယံအဖွဲ့အစည်းနဲ့ရိုဟင်ဂျာတွေထွက်ပြေးရတဲ့အကြောင်းရင်းတွေဖြစ်တဲ့တပ်ဖြတ်မှုတွေနဲ့မိရှုမှုတွေကိုလေ့လာကြအောင်ဖော်ပြထားပါတယ်။မြန်မာနိုင်ငံဆူရကရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်ခံခြင်းမရှိပါဘူး
။အိန္ဒိယနိုင်ငံမှာရာသီဥတုပူပြင်းလို့တဲ့အတွက်လူသန်းပေါင်းများစွာဟာရေရှားပမှုနဲ့ရင်ဆိုင်နေရပါတယ်။အိန္ဒိယနိုင်ငံရဲ့စက်ထမအကြီးဆုံးမြို့ဖြစ်တဲ့ချန်တိုင်းမှာရေလောင်ကန်တွေခန်းချောက်သွားတာကြောင့်ငွေကြေးတက်နိုင်သူတွေကတော့ပြင်ပကလာရောက်တဲ့ထရက်ကားတွေကရေတွေကိုဝယ်သုံးနေရပြီးစင်းရဲသားတွေကတော့အစိုးရကလာရောက်ဖြန့်ဖြူးပေးဝေမဲ့ရေကားတွေကိုပူပြင်းတဲ့ရာသီဥတုအောက်မှာနိုင်ပေါင်းများစွာတန်းစီဆောင်ဆိုင်နေကြပါတယ်။ဒီအခြေအနေကြောင့်စားတောက်ဆိုင်တချို့ပိတ်ထားပြီးရုံးတွေဟာလည်းအလုတ်ချိန်လျှော့ချတာပါတယ်။အမျိုးသမီးတွေမိုင်းနဲ့ချီလမ်းလျှောက်ရပြီးရေခတ်နေကြဖြစ်တဲ့ကျေးလက်တောရွာတွေမှာတော့အခြေအနေတွေပိုဆိုးနေပါတယ်။လူဦးရေများပြားမှုကြောင့်ရေကန်မြစ်ချောင်းတွေကရေကိုအလုံးလောက်မရနိုင်တော့ပဲမြေအောင်ရေတွေကိုလည်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်အဆမတန်ထုတ်ယူသုံးစွဲနေရတဲ့အတွက်အိန္ဒိယနိုင်ငံဟာအင်မတန်ကြီးမားတဲ့ရေပြဿနာကိုစတင်ကြုံတွေ့နေရပြီဖြစ်ပါတယ်။ New Delhi နဲ့ချန်တိုင်းဘာဝင်အဓိကမြို့ကြီး20ခုမှာမြေအောင်ရေမကြခင်ကုန်ခန်းသွားနိုင်တယ်လို့အစိုးရကသတိပေးထားပါတယ်။ Direct from Washington The Voice
of America စွန်လ22ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ရင်အရေးယူမဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဇွန်လ20ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုခဲ့ပေမဲ့အမေရိကန်နဲ့ဆက်ဆံရေးမှာပုံမှန်အားကောင်းလာအောင်မြန်မာနိုင်ငံဘက်ကဆက်လက်ဆောင်ရွက်သွားမယ်အကြောင်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။ဒီဥပဒေမူကြမ်းကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးအပေါ်အကျိုးသက်ရောက်မှုရှိနိုင်သလားဆိုတာကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းခဲ့တာမှာတပ်အမတ်ကြီးဦးအောင်လင်းကသူ့ရဲ့သဘောထားကိုအခုလိုစပြီးပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဒီဥစားကိုအောက်လွှတ်တော်မှာသူတို့အောက်လွှတ်တော်နိုင်ငံရေးရာကော်မတီကနေပြီးတော့သူတို့လှုပ်ဆောင်တဲ့အရေးယူဆောင်ရွက်မှုကိုကျွန်တော်တို့မှတ်သားထားပါတယ်။အာခုနကတော့ဦးရဲမင်းထွန်းမေးထားတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့အမေရိကန်နဲ့ဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့လေးထားတယ်။အဲဆက်ဆံရေးကောင်းကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါပဲဆိုတဲ့ဟာလေးတော့ပြောပြရစီ
။တမကြီးနေနဲ့ရောခင်ဗျာဒီဥပဒေကြမ်းဘယ်အတိုင်းတာဒီရောက်လိမ့်မယ်လို့မြင်ရောခံမမိပါသလဲခင်ဗျာ
။ဒီဥပဒေကြမ်းကတော့ခင်ဗျားလည်းအမေရိကန်ကမှရှိနေတဲ့အမေရိကန်ရဲ့နိုင်ငံရေးအကြောင်းသိရတဲ့လူဖြစ်တဲ့အတွက်ကြောင့်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတော့တည်ထားမှာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုအဆိုပြုတဲ့ဟာကလည်းတို့တော့အမတ်တရားနေပြီးတော့သူတို့ရဲ့မဲဆန္ဒနယ်မှာဒီမြန်မာနိုင်ငံပေါ်ဖို့အကောင်းမမြင်တဲ့လူတွေကနေပြီးတော့သူတို့ကိုတိုက်တွန်းတဲ့အတွက်ကြောင့်ဒီဥစ္စာတွေကိုသူတို့ရဲ့မဲဆန္ဒရှင်တွေကနေပြီးတော့ပြောတဲ့စကားတွေကိုနားထောင်တာရဲ့နောက်ပြီးတော့သူတို့နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကိုအကောင်းမမြင်တဲ့လူတွေကနေပြီးတော့သူတို့ကိုတိုက်တွန်းတဲ့အတွက်ကြောင့်ဒီဥစ္စာရေးဆွဲထားတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကလိုမျိုးမြင်ပါတယ်
ဟုတ်ကဲ့
သူတို့ဗမာပြည်ကိုအကောင်းမြင်တဲ့လူတွေရှိတယ်လို့အမေရိကန်နိုင်ငံမှာလည်းဗမာနိုင်ငံပေါ်အကောင်းမြင်တဲ့လူတွေအများကြီးရှိပါတယ်ဟုတ
်ကဲ့
အဲ့ဒီအကောင်းမြင်တဲ့လူတွေကတော့ဘာလဲဆိုတော့လွတ်တော်အမတ်တွေကိုတော့သူတို့အနေနဲ့ဗမာပြည်ကိုအကောင်းမြင်ပေမဲ့လည်းဒီအကောင်းမြင်တဲ့လူတွေလို့သူတို့အနေနဲ့ဒီလိုမျိုးဟိုတိုက်တွန်းတာတွေပြောကြတာတွေမရှိတဲ့အတွက်ကြောင့်ဒီလွတ်တော်မှာဒီအခုလိုဥပဒေမူကြမ်းတွေထွက်မလာတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အောက်လွတ်တော်နဲ့ကျွန်တော်တို့အထက်လွတ်တော်ဟိုရောက်လိမ့်မယ်လို့များတမကြီးထင်ပါသလားခင်ဗ
ျဒါကတော့သူတို့ဆုံးဖြတ်တဲ့ကိစ္စကတော့ကျွန်တော်အနေနဲ့ဘာမှပြောလို့မရပါဘူးသူတို့အောက်လွတ်တော်အခုဟာကလည်းနိုင်ငံသားဆက်ဆံရေးကော်မတီကနေမည်အရေးယူလာတာဖြစ်ပါတယ်နိုင်ငံသားဆက်ဆံရေးကော်မတီကသူတို့အခုလိုဆုံးဖြတ်တဲ့ဟာနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်မယ်ဆိုတဲ့ဟာကိုတော့အခုထိတော့အစည်းအဝေးမှတ်တမ်းအနေနဲ့ထွက်ပေါ်လာခြင်းမရှိသေးပါဘူးဒီတော့ပေါ်လာခြင်းမရှိသေးတဲ့ဟာကိုတော့ကျွန်တော်ကြိုပြောလို့မရပါဘူ
းဟုတ်ကဲ့ခင်ဗျာဟိုအရေးမှများကျွန်တော်တို့ဟိုအဲ့လိုမျိုး precedent တွေပါရှိဘူးလားလို့ပါတမန်ခင်ဗျာ
အရင်တော့ရှိခဲ့တာတွေတော့မနှစ်တော့ကလည်းအောက်လွတ်တော်မှာအောက်လွတ်တော်နိုင်ငံသားရေးရာကော်မတီကနေပြီးအောက်လွတ်တော်တစ်ခုလုံးဆိုဟိုအရေးယူတာရှိတယ်အောက်လွတ်တော်ကနေပြီးတော့ထက်လွတ်တော်ကိုသူတို့တင်ပြပြီးတော့ထက်လွတ်တော်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရေးယူဆုံးဖြတ်တာတွေမရှိတဲ့အတွေ့အကြုံတွေတော့ကျွန်တော်တို့တွေ့ခဲ့ရပါတယ်
ဟိုတကူကနောက်ဆုံးပါလေပါတပင်ကဟိုမနေ့ကကျွန်တော်တို့ ဒီ Fury News ထဲမှာပဲတခုတွေ့တာဟိုကျွန်တော်တို့အူချိုင်းအေးပေါ့နော်ဟိုသူကကျွန်တော်တို့ဒီစကလုံးအသုံးအနှုန်းပေါ့နော်လူမျိုးတုံးတပ်ဖြတ်မှုဆိုတော့အားတော့ပတ်သက်ပြီးတော့သူကသဘောမတူဘူးလို့ပြောပါတယ်ခင်ဗျာဟိုတမတ်ကြီးရောဒါနဲ့ပတ်သက်ပြီးတော့ဖြည့်ဆွက်ပြီးတော့ပြောချင်တာများရှိပါသလားခင်ဗျာ
အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပေါ့ကိုဒီလူခွင့်ရနဲ့ပတ်သက်ပြီးတော့ဒီလူခွင့်ရချိုးပေါက်တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့သူတို့ဆွဆွဲတဲ့ဟာတွေကမဟုတ်ပါဘူးဆိုတဲ့ဟာတွေကိုကျွန်တော်တို့စစ်စစ်ဖို့ဆိုပြီးတော့ကျွန်တော်တို့လွတ်လပ်တဲ့ကော်မရှင်နဲ့ဖွဲ့ထားပြီးဖြစ်ပါတယ်အဲ့ဒီကော်မရှင်ကလည်းသူတို့ရဲ့လှုပ်ဆောင်စရာတွေရှိတာသူတို့လုပ်နေပါတယ်အကယ်၍ဒီလိုမျိုးလူခွင့်ချိုးပေါက်ပြီးတော့သူတို့ဆွဆွဲတဲ့ဟာတွေကိုသူတို့အနေနဲ့ဆွဆွဲဖို့ကိစ္စအကြောင်းရတဲ့ကိစ္စရှိမှဆိုလို့ရှိရင်လည်းအဲ့ဒီလွတ်လပ်တဲ့ဆောင်ရည်ကော်မရှင်နဲ့လည်းအများအားသူတို့ဆက်သွင်းနိုင်ပါတယ်အဲ့ဒီလွတ်လပ်တဲ့ဆောင်ရည်ကော်မရှင်ဆိုတာကလည်းနိုင်ငံတကာနေပြီးတော့တကယ်ပဲအလုံးအနေပြီးတော့ယုံကြည်ကိုးစားတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ပုံကိုယ်တွေပါပါတယ်ဒါကြောင့်မို့သူတို့အနေနဲ့လည်းအဲ့ဒီကော်မရှင်နဲ့လည်းသူတို့သိကျင်တဲ့ဟာတွေကိုပို့ပြီးတော့ပြောပြနိုင်မှာလို့ပဲကျွန်တော်ယူဆပါတယ်ကျေးဇူးတင်ပါတယ်
အမေရိကန်ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကိုကိုရဲမင်းထွန်းဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုလိုမြန်မာစစ်ဖက်ဆိုင်ရာအရာရှိတွေကိုအမေရိကန်ကကန့်သက်ပိတ်ဆို့မဲ့ဥပဒေမူကြမ်းထဲမှာပါဝင်တဲ့လူမျိုးရုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုတော့မြန်မာအစိုးရအနေနဲ့ကန့်ကွက်တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကတရားဝင်တုံ့ပြန်ထားပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြပေးမှာပါရှင်။
အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကကြာသပတေးနေ့မှာတခဲနဲ့မဲခွဲအတီးပြုတ်လိုက်တဲ့ဥပဒေကြမ်းအရာမြန်မာစစ်တပ်မှာပြည်ပြင်းပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးရေးအပါအဝင်စစ်ရာဇမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအားလုံးကိုအစီရင်ခံပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဘာသာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့တွင်းထွက်ကြောက်မြတ်တူးဖော်ရေးကဏ္ဍအပါအဝင်မြန်မာစစ်ပွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြည်ပြင်းပြောင်းလဲရေးတွေကိုအားပေးဖို့အစတဲ့အချက်တွေပါဝင်ပါတယ်အမေရိကန်လွှတ်တော်ကသူ့လုတ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးရုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရဲ့ဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ
် genocide နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဟာကိုသူတို့ဆောင်ရွက်စစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွဆွဲပြီးတော့ဆောင်ရွက်စစ်ဆေးတဲ့ဟာတွေကကျွန်တော်တို့မခံနိုင်ဘူးဆိုတော့ကျွန်တော်တို့တောက်လျှောက်ပြောတာတွေရှိပါတယ်နောက်ပြီးကျွန်တော်ပြင်မဲမှာလဲစုံစမ်းစစ်ဆေးနေတဲ့ဟာလေးရှိပါလိမ့်မယ်ဆက်ပြီးတော့လीဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်လက်မခံနိုင်ပါဘူးအဲ့ဒီဂျင်းနိုဆက်ဆိုတုံးဆွဲတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တပ်မတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွဆွဲပြောဆိုနေတဲ့လူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိကြောင်းဦးချမ်းရေးကဆက်ပြောပါတယ
်တပ်မတော်ပိုင်းကိစ္စတွေတော့ကျွန်တော်သိချာမသိပါဘူးအဲ့တော့ကျွန်တော်တို့ဘက်ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ကကျွန်တော်တို့ကဝန်မလေးပါဘူး။နိုင်ငံနဲ့ဖွင့်လာတယ်။ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကကျွန်တော်တို့ကဟာဒီကြောင့်ပိတ်သွားတာအများကြီးရှိပါတယ်။ဒီလိုမျိုးဟိုပူးပေါင်းဆောင်ရွက်တဲ့နိုင်ငံကိုမရွေးဘဲနဲ့ PRP ဖို့ဆိုတဲ့နိုင်ငံကိုရွေးတဲ့ကိစ္စတွေကြောင့်ပိတ်သွားတာတွေတော်တော်များသူတို့ဘက်ကပိတ်သွားတာပါ။ကျွန်တော်တို့မကြသေးခင်တော့လည်းကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ Human Rights ဆွေးနွေးပွဲတစ်ခုလုပ်တယ်။အဲ့ဒါလည်းဆရာတို့တို့တွေ့ရပါမှာ။ဒီ EU ဆိုတာကကျွန်တော်တို့နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ PR ပေးနေတဲ့ဒါအဖွဲ့အစည်းတစ်ခုပေါ့เนาะဆိုတော့ဒီ PR ပေးနေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်း dialogue ပြီးတော့လမ်းကြောင်းကိုကျွန်တော်တို့ကဖွင့်ထားတယ်ဖွင့်ထားတဲ့အတွက်ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားနာရောပို့ဖို့သိရှိအောင်ကျွန်တော်တို့ဒီဘက်မှာဘာတွေပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့ဆောင်ရွက်နေတာတွေသိအောင်အရှင်းပြရတယ်ကျွန်တော်တို့ capacity တက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြရတယ်ဥပမာလေးတွေရှိတယ်ပေါ့နော်ရှိတော့ကတော့ကဥပမာဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလူလူလားလားနဲ့ဆောင်ရွက်နေတယ်လမ်းကြောင်းလည်းဖွင့်နေတယ်ကျွန်တော်ကကိုယ့်အပေါ်မှာ resolution နဲ့ကိုယ့်အပေါ်မှာဒီလိုမျိုးဟိုဖိအားပေးနေတဲ့အဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ကဥပမာဆောင်ရွက်မှုမလေးဘူးဆိုတာကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကတက်တည်ပြရနေပြီးသားပါပဲ
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့တုံ့ပြန်ချက်ကိုသိနိုင်ဖို့တမတော်သတင်းပြန်ကြားရေးဌာနကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဥမ္မောင်ဆိုးဟာမြန်မာနိုင်ငံရေးလှေလာတုံ့တက်သူတဦးဖြစ်ပါတယ်။သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအာဏာရအနေနဲ့အစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျူးလွန်နေတယ်ဆိုတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရအောင်ကြောင်းပြောပါတယ
်။စစ်တပ်တွေအက ချိုးတဲ့အောင်ဘယ်လောက်ရှိမလဲတော့မသိဘူးဗျ။အစိုးရတော့လွတ်သွားလိမ့်မယ်ထင်တယ်။ဆိုလိုတာကတော့ NLD အစိုးရအနေနဲ့ဒီကိစ္စတွေမှာပါဝင်ပတ်သက်မှုမရှိဘူးဆိုရဲအဖြစ်မျိုးထွက်သွားလိမ့်မယ်။ဘာလို့ဆိုတော့ဘာမှလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည် NLD အစိုးရအနေနဲ့ဒီကိစ္စတွေမှာပါဝင်ပတ်သက်မှုမရှိဘူး။တကပဲပါဝင်ပတ်သက်မှုရှိနေဆိုရဲရက်လက်မျိုးထွက်သွားလိမ့်မယ်ထင်ပါတယ်။ NLD တို့မှမှတော့ကောင်းသွားတာဗျ။လူဖြစ်လာတာ NLD ရဲ့ကောင်းသွားတာလို့မြင်ပါလ
ားအခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးက NLD အစိုးရနဲ့စစ်တပ်အကြားစစ်ဆင်ညီနေမှုတွေပိုဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ
်ချိုးချိုးထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့စစ်ဆင်ညီနေမှုပိုလွန်လာနိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ
်အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဲလီယိုအန်ဂန်နဲ့အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းဒီပပလီကန်အမစတီဗ်ချာဘော့တိုဇွန်လ၁၂ရက်နေ့ကပူတွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုဇွန်လ၂၀ရက်နေ့မှာအတည်ပြုပေးလိုက်တာပါ။ဒါပေမဲ့ဒီဥပဒေကြောင့်ကိုအောက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာအဲဒီကတဆင့်အထက်လွှတ်တော်မှတင်သွင်းပြီးမဲခွဲအတည်ပြုတာတွေလှုပ်ဆောင်ကြဖို့လိုပါသေးတယ်။အဲဒီနောက်မှာမှသမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါတယ်။အရင်ကအလားတူဥပဒေကြမ်းနေအောက်လွှတ်တော်ကအတည်ပြုပေးခဲ့ဘူးပေမဲ့လည်းအထက်လွှတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွှတ်တော်မှလည်းဆုံးသတ်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြောင့်ဟာလဲ Republican အများစုကြီးဆိုးထားတဲ့အထက်လွှတ်တော်မှာရပ်တန့်သွားမယ့်အလားအလာရှိနေပါတယ်ခင်ဗျာ
။မကြသေးခင်ကအောင်ဆန်းတော်ရတက်ဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘ ഹു ရဲ့ညီလာခံကနေလက်ရှိဆိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုရန်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒန်းခဲ့တာပါအမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းစင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲနောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒန်းတာပါလဲစာရာရီနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9- င်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတည့်ရက်လေးလိုင်းစီစဉ်ကကြိုဆိုပါရခင်ဗျာ
ဒီနေ့ညတည့်ရက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်ဒုက္ခသည်တွေငြိမ်းချမ်းလုံခြုံစွာနဲ့ပြန်လည်အခြေချနိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမရှိသေးဘူးလို့အမေရိကန်ရောက်ဒုက္ခသည်အရေးကူညီဆောင်ရွက်နေသူတွေကပြောလိုက်ပါတယ်ဇွန်လ20ရက်နေ့မှာကြာရောက်တဲ့ War Refugee Day ကမ္ဘာဒုက္ခသည်များနေ့မှာအခုလိုပြောကြားလိုက်တာဖြစ်ပြီးနိုင်ငံတကာရောက်မြန်မာဒုက္ခသည်အချင်းချင်းချာမှာတော့တဦးကိုတဦးရိုင်းပင်းကူညီကြကြောင်းပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်နေ့စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်အသိအမှတ်ပြုကျင်းပကြဖို့ကုလသမဂ္ဂအဖွဲ့ကြီးက2000ပြည့်နှစ်ဒီဇင်ဘာ4ရက်နေ့ကလေးကကုလအထွေထွေညီလာခံမှာဆုံးဖြတ်သတ်မှတ်လာခဲ့တာအခုဆိုရင်အနှစ်20နီးပါးရှိလာခဲ့ပါပြီဒီနှစ်မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့အခမ်းအနားတစ်ရက်ကိုအမေရိကန်ရောက်မြန်မာဒုက္ခသည်တွေစုပေါင်းပြီးအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့တော်မှာ BACI အဖွဲ့နဲ့အင်ဒီယားနာပိုလစ်ပါ့ခ်စ်ဖောင်ဒေးရှင်းတို့ပူးပေါင်းကျင်းပခဲ့ကြောင်း BACI ရဲ့ဒါရိုက်တာတူဦးဖြစ်တဲ့ကိုလျံဆန်းကပြောပါတယ
်ကျွန်တော်တို့ကအဓိကရည်ရွယ်ချက်ကတော့ဟိုကကျွန်တော်တို့ကိုယ်ညီပေးခဲ့တဲ့ဒီအဖွဲ့စီတွေဖြစ်စေနိုင်ငံတွေဖြစ်စေမြို့တွေဖြစ်စေပေါ့နော်သူတို့ရဲ့ကျေးဇူးတင်ရှိမှုပေါ်ပြခြင်းနဲ့အတခြားနိုင်ငံတွေရောက်ရှိနေတဲ့ဒုက္ခသည်တွေကျွန်တော်မြန်မာပြည်ကညီကောင်မောင်မတွေဖြစ်စဉ်သူတို့တွေရဲ့လွတ်လပ်ရေးအတွက်ပြီးတော့ဒီအနာဂတ်အတွက်ခွန်အားရှိမှုကိုလေးစားတဲ့အထူးမှပြုတဲ့အနေနဲ့ပေါ့နော်အဲ့ဒီရွေးချက်နဲ့ကျွန်တော်ပူပေါင်းပြီးတော့ဒီ celebration ကိုလုပ်ဖြစ်တာဖြစ်တယ
်အိန္ဒိယနာပြည်နယ်မှာဒုက္ခသည်များနေ့ကျင်းပလာခဲ့တာအခုဆိုရင်၈ကြိမ်မြောက်ရှိလာခဲ့ပြီးဒီခန္ဓာမှာဒုက္ခသည်တွေဘဝလွတ်မြောက်ရေးအတွက်သာမကတကဘာလုံးမှာရှိတဲ့ဘဝတူဒုက္ခသည်တွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသကြင်တာကြောင့်ဖြစ်တယ်လို့ BACI အဖွဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာဆီအစိုးရလက်ထက်နဲ့အာဏာရှင်ကြီးစိုးတဲ့လက်ထက်တွေတုန်းကတိုင်းသားဒေသတွေမှာဖြစ်တဲ့စည်ရေးပဋိပက္ခတွေကြောင့်ရောပြည်သူတွေဟာသူတို့ရဲ့နိုင်ငံရေးယုံကြည်ချက်ဘာသာရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆို권တွေကို အာဏာပိုင်တွေဖိနှိပ်ခဲ့တာကြောင့်ပါနေဇာဒေသတွေကိုထွက်ပြေးရင်တတိယနိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုးလုံလာကြတယ်လို့ဒုက္ခသည်အဖွဲ့အစည်းတွေကပြောပါတယ်2010ရွေးကောက်ပွဲနောက်ပိုင်းမြန်မာနိုင်ငံမှာအခုအချိန်ထိဒုက္ခသည်တွေငြင်းငြမ်းလုံခြုံစွာနဲ့ပြန်လည်အခြေချနိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့အမေရိကန်အခြေစိုက်ဒုက္ခသည်အရေးဆောင်ရွက်နေတဲ့ BACI အဖွဲ့ကပြောပါတယ် BACI ဒါရိုက်တာကိုလျံဆန်းကခုလိုရှင်းပြပါတယ
်အထူးကတော့ကြားလူတွေအများသောအဖြစ်ကတော့မြန်မာပြည်ကတော့အကုန်လုံးလွမ်းကြတယ်ဒိဋ္ဌိရကြတယ်လေအဲ့မှာကျွန်တော်ဒီဒုက္ခသည်အနေနဲ့အဲ့လိုမြန်မာပြည်မှာပြန်ဝင်နိုင်ဖို့တော့ဟိုဟာအဲ့ဒီမြန်မာပြည်ရဲ့အခြေအနေပေါ့နော်မြန်မာပြည်မှာဒီပြည်သူအနာဒီပြည်သူရဲ့အတန်ပြီးတော့ဘာသာမျိုးလူမျိုးမျိုးပေါ့နော်ဟိုတိုးတက်မှုနီလန်းလေးတွေစစ်ဌာနတို့ဘာလို့ဒီရှုပ်ရှက်တာတွေအခုဖြစ်နေတာတွေအခုဆိုလို့ရှိရင်လည်းဟိုငင်းချင်းစားချောလည်းအပြည့်စုံမရှိသေးဘူးလေပြီးတော့ဟိုပြစ်ခတ်မှုတွေလည်းရှိနေသေးတယ်အဲ့လိုလုံခြုံရေးချမ်းရေးပါပဲအဲ့ဒီမှာလေအဲ့ဒီလုံခြုံငင်းချမ်းရေးရှိမှဆိုရင်ဒီကလူတွေလည်းပြန်တဲ့လူတွေရှိမယ်လို့တော့အဲ့လိုထင်တယ်
မြန်မာဒုက္ခသည်တွေဟာသူတို့ကိုလက်ခံတဲ့အမေရိကန်အပါအဝင်အခြားနိုင်ငံကြီးတွေမှာအခြေချနေထိုင်ခွင့်ရလာပေမဲ့အခက်အခဲမျိုးစုံကိုရင်ဆိုင်ခဲ့ရပြီးနောက်မှမြန်မာဒုက္ခသည်အချင်းချင်းကြားရိုင်းပင်းကူညီမှုတွေလှုပ်သွားမယ်လို့ထိုင်းမြန်မာနယ်စပ်ကတဆင့်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ကရင်နီဒုက္ခသည်အမျိုးသမီးငယ်မတ်မဲ့ဘေးရကပြောပါတယ်
ကျမတို့ကတော့refugee camp မှာ Thailand border မှာမင်းဟောင်းဆောင်မှနေကြရပေါ့အဲ့ဒီကနေပြီးမှအမေရိကကိုသွားရဲခက်ခဲရတော့အများကြီးပေါ့အဲ့ဒီအချိန်မှာတော့တမီးကလည်းတငယ်ချင်းလည်းမရှိသေးဘူးလေအဲ့ဒါအင်္ဂလိပ်မတတ်တော့အခက်ခဲအများကြီးရှိတာပေါ့ဘယ်လိုနေထိုင်ရမှာမသိဘူးအဲ့လိုမျိုးလည်းဖြစ်နေလေပြီးမှအိမ်မှာဆိုလဲစူးစားတာပေါ့အချောင်းမှာဆိုရင် စာတွေဆိုရင်အရန်စူးစားရတယ်လိုမျိုးလေအိမ်မှာဆိုလဲမိဘသိမသိဝင်လို့မျိုးအစ်တလောက်ကူညီရတယ်လို့မျိုးပေါ့အလုတ်ဆိုဘယ်လိုရှားရမလဲဘယ်လိုအကူအညီတွေဘယ်မှာသွားရှားရမလဲအဲ့ဒါဆိုလေအကုန်လုံးလုတ်ပြရတာပေါ့အခု college တော့အသက်ခွင့်ရရဆိုတော့အရန်ကြော်ရတဲ့မျိုးပေါ့အခုတော့ community ကို research လုပ်နေတာပေါ့အဲ့ဒီကနေပြီးမှဒီနေ့scope တူတူသူများဘယ်လိုမျိုးကူညီနိုင်လဲအဲ့လိုမျိုးပေါ့ကြံပေးနေလို့မျိုးပေါ့နော်
ကမ္ဘာတဝန်းပြည်ပကတွေကြောင့်ဒုက္ခသည်ဖြစ်လာရသူ81သန်းဝန်းကျင်ရှိပြီးအမေရိကန်နိုင်ငံမှာဒုက္ခသည်အဖြစ်အခြေချခွင့်ရတဲ့မြန်မာဒုက္ခသည်အရေအတွက်က3သိန်းဝန်းကျင်ရှိပါတယ်။အဲ့ဒီတည်းမှာကရင်ဒုက္ခသည်က9000၊ချင်းဒုက္ခသည်6000လောက်နဲ့အခြားတိုင်းရင်းသားတွေပါဝင်ကြပါတယ်။ BACI အဖွဲ့ဟာအမေရိကန်ရောက်ဒုက္ခသည်တွေကိုတတ်နိုင်သလောက်ကူညီထောက်ပံ့နေတဲ့အဖွဲ့အစည်းဖြစ်ပြီးလူမှုရေးပညာရေးနဲ့အသံမွေးဝမ်းကြောင်းနည်းပညာတွေကိုပါပံ့ပိုးပေးနေတဲ့အဖွဲ့အစည်းဖြစ်ကဒုက္ခသည်ပေါင်း8000လောက်ကိုအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။ဤပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။သတင်းရှင်နေနဲ့ကျမတို့ VOA ကိုစာတိုက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသင်းတွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2450 51နဲ့လိုင်းလမီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအခု Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်ထဲမှာတော့ကမ္ဘာသတင်းတွေထဲကမြန်မာပြည်ချောင်းကောင်းနှုတ်ချက် American Indian 3 English သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှာနားဆင်ကြရမှာက
မျိုးသားလည်းကောင်းမဖို့လို့မယ်မျိုးသမီးလည်းကောင်းမဖို့လို့မယ်ဘယ်သူရင်တင်လဲစဉ်းစားကြည့်မျိုးသားပဲရင်တင်ရမှာပဲဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်
ကမ္ဘာဒုက္ခသည်များနှင့်အထူးအစီအစဉ်အမျိုးသမီးကန္တာနှင့်အတူလေရင်တစ်စင်းကိုကိုယ်တိုင်တိဆောက်ကိုယ်တိုင်မောင်းနှင်ကြမယ်အာဖရိကတိုက်ထဲကဆယ်ကျော်သက်လူငယ်လေးတွေအကြောင်းကိုလည်းသိပ္ပံနဲ့ဤပညာကန္တာမှနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြက်ကိုငင်းချမ်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်မြန်မာနဲ့အိန္ဒိယနိုင်ငံတွေကအမျိုးသားရေးအစွန်းရောက်ဝါဒနဲ့ရိုဟင်ဂျာတွေရဲ့ကာလရှည်ကြာဝေဒနာဆိုတဲ့အတွေ့အမြင်ဆောင်ပါတစ်ပုဒ်ကိုပြောပြခြင်းပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာမနှစ်ကကုလလုံခြုံရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဟာကမ္ဘာပေါ်မှာလူသားချင်းစာနာမှုနဲ့လူ့အခွင့်အရေးဆိုင်ရာကပ်ဘေးဆိုင်ရာမှာအဆိုးဆုံးနိုင်ငံဖြစ်တယ်လို့ပြောသွားတဲ့အကြောင်းနဲ့ဆောင်ပါရှင်နက်စမတ်ဇာကစ်ကနေရန်ချီပါတယ်။ရိုဟင်ဂျာရေးဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးအပြေမထွက်သေးတာကမေးခွန်းထုတ်စရာဖြစ်နေပါတယ်တဲ့။ရိုဟင်ဂျာတွေအစုလိုက်အသက်ခံရတာကိုအိန္ဒိယနဲ့မြန်မာတို့ဆွေးနွေးအပြေရှာကြဖို့မေ့မြန်းနေသလားလို့လည်းသူကမေးထားပါတယ်။အိန္ဒိယနဲ့မြန်မာဟာရှေ့လျားတဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေပါ။မြန်မာနိုင်ငံကဗုဒ္ဓဘာသာအစွန်းရောက်တွေနဲ့အိန္ဒိယကဟိန္ဒူအစွန်းရောက်တွေဟာဘင်္ဂလီမွတ်စလင်တွေနောက်ဖေးပေါက်ကနေတိုင်းပြည်တွေဝင်လာမှမျိုးအစိုးရင်ပိုနေကြတဲ့အကြောင်းဆောင်းပါရှင်ကရေးပါတယ်။အိန္ဒိယလက်ရှိအာဏာရပါတီကအမျိုးသားမှတ်ပုံတင်စီမံချက်လုပ်ငန်းလို့ခေါ်တဲ့လုပ်ငန်းစဉ်တစ်ရပ်ကိုဘင်္ဂလားဒေ့ရှ်နဲ့နယ်စပ်ချင်းထိစပ်နေတဲ့အရှေ့မြောက်ပိုင်းအတန်ပြည်နယ်မှာစတင်ခဲ့ပါတယ်။အဲ့ဒီနေရာမှာလောလောဆယ်နိုင်ငံမဲ့ဖြစ်နေတဲ့ဘင်္ဂလီစကားပြောမွတ်စလင်3သန်းရှိပါတယ်။အစ္စလာမ်တွေဖြစ်ပြီးဘင်္ဂလီစကားပြောကြတဲ့အတွက်အဲ့ဒီအိန္ဒိယနိုင်ငံသားတွေကိုဘင်္ဂလားဒေ့ရှ်လူမျိုးတွေလို့အိန္ဒိယအစိုးရကသတ်မှတ်လိုက်ပြီးအိန္ဒိယစစ်တပ်မှနှစ်ပေါင်း30ကျော်အမှုထမ်းနေသူတယောက်ကိုလူဝင်မှုကြီးကြပ်ရေးဆိုင်ရာအကျဉ်းစခန်းစီပို့လိုက်တဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။အခုလိုအာနာယ BJP ပါတီအမာခံတွေကအမျိုးသားမှတ်ပုံတင်မှဘင်္ဂလီမွတ်စလင်ဆိုပြီးတမင်ခွဲထုတ်လိုက်တာဟာမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအပေါ်လှုပ်တဲ့လှုပ်ရမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကယူဆကြပါတယ်။အိန္ဒိယကဘင်္ဂလီမွတ်စလင်တွေကိုပြန်ပို့ရေးလုပ်ငန်းစဉ်ဟာအိန္ဒိယမြန်မာနိုင်ငံကဘင်္ဂလီမွတ်စလင်တွေကိုလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားတာနဲ့အတူတူဖြစ်နေကြောင်းကိုလည်းရေးသားထားပါတယ်။ကုလသမဂ္ဂကတဆင့်တင်သွင်းတဲ့တူရကီကဥဆောင်တဲ့အဆိုပြုချက်တရဟာကမ္ဘာအဆိုးဆုံးစာနာမှုပြဿနာကြီးမှာရိုဟင်ဂျာတွေအတွက်လုံခြုံစိတ်ချရပြီးအတွင်းရေခိုင်မြဲမဲ့နေရာတစ်ခုသတ်မှတ်ပေးနိုင်တဲ့အခြေအနေဖြစ်လာနိုင်မယ်ဆိုတဲ့အကြောင်းသတင်းဆောင်ပါကို TRT World Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်
။မြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ရဲ့အရေးယူမှုကြာဆင်းနေစေဆိုတဲ့ခေါင်းစဉ်နဲ့LC Thomas ရေးသားတဲ့စောင်းပါကို Foreign Policy Online မှာဖတ်လိုက်ရပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်အကြမ်းဖက်မှုကျူးလွန်နေတယ်ဆိုတော့လက်နက်ကင်အုပ်စု၄ခုရဲ့အကောင့်တွေကိုပြီးခဲ့တဲ့ February လမှာ Facebook ကပိတ်ပင်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းမှာတင်းမာမှုမီးတောက်တွေဆက်လက်မလောင်ကျွမ်းရအောင်ဒီလက်နက်ကင်အဖွဲ့တွေရဲ့အကောင့်တွေကိုပိတ်ပစ်ခဲ့တာဖြစ်ပေမဲ့ရပိုင်းအတွင်းမှာပဲဒီလို့ရမအောင်မြင်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိခဲ့ရပါတယ်။အဲ့ဒီလိုပိတ်ပင်ပြီးတဲ့နောက်အကောင့်အသစ်စာမျက်နှာဓာစင်ပေါင်းများစွာပေါ်ထွက်လာပြီးတောင်းကျမ်းသူတွေအထူးသဖြင့်အေးအေးရခိုင်တပ်ဖွဲ့ကိုထောက်ခံပြီးဝါဒဖြန့်မှုတွေကိုရှယ်လုပ်လာကြပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အများအပြားဟာကိုယ်ပိုင်အုပ်ချုပ်ရေးရဖို့ဆယ်စုနှစ်နဲ့ချီပြီးအစိုးရစစ်တပ်ကိုတိုက်ခိုက်လာကြတာပါ။ဒီအထက်က Facebook ကပိတ်ပင်လိုက်တဲ့အဖွဲ့တွေကတော့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ MNDAA ကိုကန့်တပ်ဖွဲ့ KIA ကချင်တပ်နဲ့TNLA တောင်အောင်ပလောင်တပ်တို့စုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ပဲဖြစ်ပါတယ်။တပ်မတော်ဟာ AA ရခိုင်တပ်ဖွဲ့ဝင်တွေရ ခိုင်ပြည်နယ်အတွင်းခြေကုပ်စခန်းတွေမတည်ဆောက်နိုင်အောင်ဟန်တာတိုက်ခိုက်နေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံအတွင်း Facebook သုံးဆွဲမှုဟာလူဦးရေ53သန်းရှိတဲ့အနက်တန်း20ရှိတဲ့အထိကြီးထွားလာနေပါတယ်နိုင်ငံတကာအနေနဲ့တက်မတော်ရဲ့ရိုဟင်ဂျာတွေပေါ်လူအခွင့်အရေးကျူးလွန်မှုတွေကိုသာအလေးထားနေပေမဲ့မြန်မာစစ်တပ်ဟာရခိုင်တိုင်းရင်းသားတွေအပေါ်မှာလည်းအကြမ်းဖက်မှုတွေကျူးလွန်ပြီးနယ်မြေထိန်းချုပ်မှုခိုင်မာအောင်ကြိုးပမ်းနေတာဖြစ်ပါတယ်ဒီပရိပခမှာနှစ်ဖက်လုံးကအရက်သားတွေအပေါ်လူအခွင့်အရေးချိုးဖောက်တဲ့အထောက်အထားတွေတွေ့ရကြောင်း AI အစီရင်ခံစာတစောင်ကဖော်ပြပါတယ်ရခိုင် AA အဖွဲ့အပေါ်အွန်လိုင်းကထောက်ခံမှုတွေကိုဖျက်တောက်ပြီးတက်မတော်အပေါ်ထောက်ခံမှုတွေကိုလွှတ်ပေးထားခြင်းဟာ Facebook ကမြန်မာအစိုးရကိုပံ့ပိုးရကြနေတယ်လို့စောဒကတက်ကြပါတယ်တကယ်တော့တက်မတော်ခေါင်းဆောင်ပိုင်းအပါအဝင်မြန်မာအစိုးရတွေကပုံကိုတချို့ကိုလည်းအစောပိုင်းကပိတ်ပင်ခဲ့ပြီးဖြစ်ပါတယ်မြန်မာအရက်ဖက်အဖွဲ့အစည်းတွေက Facebook CEO Mark Zuckerberg ကို2018ခုနှစ်ကပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာတစ်စောင်မှာ Facebook အနေနဲ့အမုန်းစကားတွေကိုထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့အဓိကအားဖြင့်လိုအပ်နေတာမြန်မာဘာသာစကားကျွမ်းကျင်သူတွေဖြစ်တဲ့ဒီနေရာမှာ Facebook ဘက်ကဟာကွက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်မြန်မာစကားပြောတတ်သူတရာခန့်ကို Facebook ကငှားရမ်းတာဝန်ပေးထားတယ်ဆိုပေမဲ့အဲ့ဒီတဲကဘသူမှမြန်မာနိုင်ငံအတွင်းမှာနေထိုင်သူတွေမဟုတ်ကြပါဘူး Facebook ကုမ္ပဏီဟာဒီနှစ်နှောင်းပိုင်းမှာမြန်မာနိုင်ငံအတွင်း Digital နည်းပညာတက်မြောက်ရေးအစီအစဉ်တစ်ရပ်ပြုလုပ်မယ်လို့စီစဉ်ထားပါတယ်ဒီအစီအစဉ်ဟာတိုးတက်မှုတစ်ရပ်ဖြစ်ပေမဲ့Facebook သုံးတဲ့မြန်မာသန်းပေါင်း20အတွက်စောင့်ကြည့်သူတရာတဲထားရှိတာကတော့မလုံလောက်ဘူးလို့ဆိုပါတယ် Digital နည်းပညာတက်မြောက်တိုင်းလဲမြန်မာလိုရေးထားတဲ့အမုန်းတရားတွေကိုဟန်တားနိုင်ပွဲမရှိဘူးလို့ထောက်ပြထားပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင်
idiom ne tin pya me idiom a thong ga ro
give someone a hard time
phit ba de sa lung paung ga g I v e give ga be da s o m e o n e someone ga tu tiao ye a ga tu khu ta kha h a r d hard ga khit da t I m e time ga a chain so ro sa kwai khun ye dai yai thi be ga ro lu tu tiao ko khit khe de a chain be da bo idiom ဆိုရဲတဲ့ဝိုက်ဒီပဲကတော့လူတဦးတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တိုတိုအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
လူတဦးတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုအမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါတော့မယ်ကမ္ဘာတဝှမ်းအမျိုးသမီးတွေဟာတာမန်အခြေအနေမှာတောင်းအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေရဲ့ဒဏ်ကိုခံရလေရှိသလိုတာမန်အခြေအနေထက်ကျော်လွန်တဲ့စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေဖြစ်ပွားရာနေရာတွေမှာဆိုရင်တော့မိသားစုအခက်အခဲတွေနဲ့အတူအကြမ်းဖက်မှုတွေနဲ့စစ်ပွဲတွေရဲ့ဒဏ်ကိုပိုးပြီးတော့ခံစားရလေရှိပါတယ်။ဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာမို့အမျိုးသမီးဒုက္ခသည်တွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်ရတဲ့ဘဝအခြေအနေတွေနဲ့အတူဒီလိုအမျိုးသမီးတွေအတွက်ဘလို့အထောက်ပံ့အကူအညီတွေလိုအပ်နေသလဲဆိုတာတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှမှတ်ခင်ဖြူထွေးကတင်ဆက်ထားပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal.
ဘာတဝန်းလူပေါင်း82တန်းနီးပါးဟာအာနာရှင်အစိုးရရဲ့ဖိနှိပ်အုပ်ချုပ်မှုတွေလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။ဒီလိုဒုက္ခသည်တန်း80ကျော်ထဲမှာ50ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါ။ကိုယ်နိုင်ငံအတွင်းကနိုင်ငံရေးအခြေအထဲတွေစစ်ပွဲတွေကြောင့်ဘေးလွရာကိုထွက်ပြေးလာကြတဲ့အမျိုးသမီးဒုက္ခသည်တွေဟာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာပြစ်မှတ်ထားတိုက်ခိုက်ထားခံကြရတယ်လို့ခွဲခြားဆက်ဆံမှုတွေနဲ့တခြားသောစိတ်ပိုင်းရုပ်ပိုင်းဖိအားတွေကိုလည်းခံကြရလိမ့်ရှိပါတယ်။ဒုက္ခသည်မျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲတချို့ကတော့ကိုယ်တိုင်ဒုက္ခသည်ဘဝကိုဖျက်ဆီးခဲ့ပြီးလက်ရှိမှာလည်းဒီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာရှနိုင်ငံတွေကဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်ပံ့တွေပေးနေတဲ့ Community Health for Asian Americans အဖွဲ့ကမနွယ်ဦးကပြောပါတယ
်။စစ်ပြေရှင်ဒုက္ခသည်ဘဝအန္တရာယ်ကတော့အများကြီးပါပဲပြောလို့မဆုံးတော့ဘူးပေါ့နော်။ကျွန်တော်မြန်မာပြည်စင်ရေးကဘာမှဆင်းဆင်းနိုင်ငံဒုက္ခသည်အများဆုံးနိုင်ငံထဲမှာကျွန်တော်မြန်မာပြည်ပါတယ်ပေါ့။ကျွန်တော်ရခိုင်ပြည်စလေးခုလောလောဆယ်ကြည်လိုက်ပေါ့လူတွေတော်တော်များများရခိုင်နှုန်းကခနစ်စရခိုင်နှုန်းကအမျိုးသမီးတွေကလေးတွေအဖိုးအဖွားကြီးတွေကဘဝအန္တရာယ်အမျိုးမျိုးကြောင့်ဖြစ်ပြနေရတယ်ဒီနေ့ပေါ့နော်ဆိုတော့နာမည်တွေကတို့မှာဗားရဲ့မြေသူတွေမှာခက်ခီရှိလဲဆိုတော့စိတ်ပူပန်သောကတွေနဲ့ဖြစ်ဖြစ်နေရတယ်စောင်းဝင်းနေအဆင်မပြေဘူးစိတ်ပန်းဆိုင်ရာလမ်းပန်းဆိုင်ရာအရန်ပူပန်သောကမှုတွေရှိရပြီးရဲ့ဒီကြောင့်ဒုက္ခသည်တွေမှာမြေပါခင်းကဖြစ်တာကကျွန်တော်ဒီဆိုင်ရကမျိုးကလေးတွေဖြစ်တယ်ခလေးတွေဖြစ်တယ်သူတို့ခလေးတွေကလည်းအဲ့ဒီနေရာဒုက္ခသည်တစ်ဆိုင်တွေမှာမွေးဖွားလာတဲ့ခလေးတွေလည်းအများကြီးရှိတယ်ဆိုတော့ဒီခလေးတွေစာဝဲနေတယ်သူတို့မိသားစုတွေစာဝဲနေတယ်အဖြစ်ချင်းရှိတယ်အဆင်မပြေဘူးပြီးရင်ကကျွန်တော်ဒီဒီဘဝရှင်ရှင်ဆိုင်ရေးကတော့အရန်ကိုစိုးရင်ရတယ်နေတိုင်းဒီစိုးရင်ကိုစိုးရင်ရတာပေါ့နော်
ဒီလိုအခက်အခဲမျိုးစုံခံစားရတဲ့အထဲမှာအဆိုးဆုံးကတော့လူတွေမမြင်နိုင်တဲ့စိတ်ဒဏ်ရာခံစားရတာဖြစ်တယ်လို့မန်နွယ်ဦးကပြောပါတယ်
။ဒုက္ခတွေလည်းဖြစ်တယ်ဘဝကိုလည်းအကြမ်းတမ်းခံရတယ်။ဟိုမှာစိတ်ပြေတံပေါ့နော်။ဝါးမှလည်းသူတို့ဒီကြုံဖြစ်ခဲ့တယ်။မိသားစုအခက်ခဲတဲ့အကြမ်းဖက်မှုတွေမှလည်းသူတို့ရင်ဆိုင်ရတဲ့ financial struggle တွေအများကြီးရှိတာပေါ့နော်။အဲဒါကြောင့်လူတွေစိတ်ကျမရရသူတို့မှအရန်ကိုထွားမှာဖြစ်တယ်နော်သူတို့စိတ်ကြမ်းမရထွားမှာဖြစ်လို့ရှိရင်သူတို့အိမ်မှာရှိတဲ့သူတို့စောင့်ဖွေးတွေမှာလည်းရက်ခိုင်မှုတွေရှိတာပေါ့ဆိုတော့အဲ့ဒီဟာကအဓိကအဲ့ဒီဟာကိုလူတွေမမြင်ဘူးပေါ့နော်သူတို့စိတ်ကြမ်းမရဘလောက်ထိထိခိုင်မှုရှိလဲသူတို့စောင့်ဖွေးတွေဘလောက်ထိခက်ခဲရှိလဲဆိုတာပေါ့နော်အဲကြောင့်ကျွန်တော်မြတ်သားဖြစ်ကအဲ့ဒီစင်ကမာတဲ့ပြီးရင်အဲ့ဒီဒီစစ်ပြေဆောင်တွေဘွားမှာစောင့်ဖွေးတွေကဘာဖြစ်လာလဲဆိုတော့ဒီစိတ်ဓာတ်ရအများကြီးကျဆင်းမှုတွေရှိတယ်ပေါ့နော်မနော်မြန်မာပြည်ပေါ့ဆရာဒီဟာတွေလည်းသတိထားဖို့လိုတာပေါ့နော်မြန်မာပြည်မှာဈေးကြီးပါလားမှာမြန်မာပြည်နေရာတွေမှာဈေးတွေမြေတွေနဲ့ကလေးတွေကတွေ့ကြုံနေရတယ်စီးပြေးချောင်းတွေမွားတယ်ပေါ့နော်အဲ့ဟာတွေကအရန်ကိုခက်ခဲ
အဲ့တော့ဒီလိုမျိုးအမျိုးသမီးတွေရဲ့ကြုံရတဲ့ခက်ခဲတွေကတော့အများကြီးပေါ့နော်ဆိုတော့ဆဆောကပြောတယ်လို့စစ်ပွဲတွေကြောင်ပြရတဲ့တိုင်းပြင်ပြီးသွားတဲ့ခါကျလည်းဒီကလိုက်ပါလာတဲ့နောက်ဆက်တွဲရိုက်ခတ်မှုတွေပေါ့နော်ပြန်ပြီးတော့ဘဝထူထောင်တဲ့အခါမှာပို့ပြီးတော့ရုန်းကန်ရတဲ့ဓာတ်တွေရှိတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဒီအကူအညီစောင့်ရှောက်မှုတွေကဟိုအထူးအလေးထားပြီးတော့ပေါ့နော်အာရုံစိုက်ဖို့လိုအပ်တယ်လို့ထင်ပါလားသူတို့ဘလို့အကူအညီစောင့်ရှောက်မှုအထူးအလေးပြုသင့်တာတွေဘာတွေရှိပါလဲ
အဓိကကကြတော့ဒီကလေးတွေအမျိုးသမီးတွေမှာကြတော့နံပါတ်1သူစိတ်တဲ့ရရာသူတို့တွေကိုအပေးရမယ်သူတို့ကလေးတွေအမွေးရရှိမှာကလေးတွေကိုဒီစောင့်ရှောက်ရေးပေါ့နော်ဥပမာစနုံမှုတွေဝေလာမျိုးချမ်းမရေးရာကုညီစောင့်ရှောက်မှုတွေပြီးရင်သူတို့ရဲ့ capacity building အတွက်သူတို့ရဲ့ဒီပညာပိုင်းဆိုင်ရာပေါ့နော် certificate တော့အဲ့မှာဒီပညာပိုင်းဆိုင်ရာသူတို့ကလေးဆိုသင်တန်းတွေပေးဖို့လိုလိမ့်မလို့ထင်တယ်ဘာလို့ဆိုသူတို့တွေကသင်တန်းတွေပေးပြီး certificate တွေရလာတဲ့နောက်ပိုင်းမှာသူတို့အလုပ်တွေဝင်ငွေများလာမယ်အလုပ်တွေရှာဖွေမှုတွေလည်းဖက်ကလေးနှင်းလာမယ်အဲ့ဒါဆိုရင်သူတို့သူတို့မိသားစုကိုသူတို့ပြန်ပြီးပို့ပြီးကူညီနိုင်တယ်ဖုံလုံးမိသားစုစာဝေးနေရေးကိုဖုံလုံးရေးအတွက်အရေးကြီးတယ်ပြီးရင်အဓိကအမျိုးသမီးတွေမှာအခက်အခဲရှိလို့ဆိုတော့သူတို့မြေမျိုးသမီးတွေကလှုပ်အရှင်ပြင်းမလုပ်နိုင်ဘူးအလုပ်ရှိလို့ရှိရင်တောင်မှအကြောင်းလဲဆိုတော့သူတို့မှာဒီခလေးထိုင်းတဲ့အကူအညီထောက်ပံ့မှုတွေဖြစ်ဖို့အင်ဂျင်ဆိုရင်လဲဆိုသူတို့ဝိုင်းပြီးကူညီပေးတာတွေစိတ်မရှိကြဘူးတချို့မိသားစုတွေမှာပြီးရင်မိသားစုတွေကူညီမှုတွေမရှိတဲ့အတွက်ဟိုမှာခလေးထောက်ခရရှိတဲ့အဲ့လိုမျိုးဌာနတွေကလေဖွင့်ဖ print ထားတင်လာပေါ့အဲ့ဒါပြီးမှပဲသူတို့တို့မှာအလုပ်အရှင်ပြေအလုပ်လုပ်နိုင်ပြီဝင်ဝေးကောင်းကောင်းရလာမယ်ဆိုတော့မိသားစုစာဝဲနေပုံတွေအတွက်ကသူတို့ကအများကြီးဆောင်ရွက်နိုင်မယ်လို့ကျွန်မထင်တယ
်စစ်ပွဲတွေကနေလွန်မြောက်ပြီးတတိယနိုင်ငံတွေမှာရွှေ့ပြောင်းနေထိုင်ခွင့်ရတဲ့အခါမျိုးမှာလည်းအမျိုးသမီးဒုက္ခသည်တွေရဲ့အခက်အခဲတွေကရပ်တန့်သွားတာမဟုတ်ပါဘူးနေရာသစ်ပတ်ဝန်းကျင်သစ်မှာရှင်သန်ခွင့်ရဖို့ရုန်းကန်ကြရပြန်ပါတယ်ဒီလိုရုံးကန်တဲ့နေရာမှာလဲအမျိုးသမီးဖြစ်နေတဲ့အတွက်အခက်အခဲတွေကပိုပြီးများတယ်လို့ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်ဘဝအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူဘဝတွေကိုဖျက်ဆီးခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာအခြေချနေထိုင်နေတဲ့မဖြူဖြူချိုင်ကပြောပါရစေ
။အမျိုးသမီးဖြစ်နေတဲ့အတွက်ဥပမာအလုပ်သွားလုပ်မယ်ဆိုလို့ရှိရင်ဒီနိုင်ငံမှာဆိုလို့ရှိရင်ကားမောင်းဖို့လိုတယ်။နေရာတိုင်းမှာတော့ဟိုဒီမှာဟုတ်တယ်။မြို့ကြီးတွေမှာဆိုလို့ရှိရင်တော့public transport ကိုပြန်ပို့ကောင်းမယ်ဒါပေမဲ့တချို့နယ်မြို့တွေမှာဆိုလို့ရှိရင်တော့မတော်ကားမောင်းဖို့လိုတယ်။ဒီမှာတော့မြန်မာပြည်လာတဲ့လူတွေကအဲ့ဒါလေးတွေကသာမတက်ကြဘူးလေနော်။ဆိုတော့မျိုးသားလည်းကားမောင်းဖို့လိုမယ်မျိုးသမီးလည်းကားမောင်းဖို့လိုမယ်ဘယ်သူအရင်တင်လဲစဉ်းစားကြည့်မျိုးသားပဲအရင်တင်ရမှာပဲ။ဘာလို့မျိုးသမီးဖြစ်နေတဲ့အတွက်အိမ်မှာကလေးရှိတယ်။အဲ့ဆိုလို့ရှိရင်မျိုးသမီးကဟိုယောက်ျားအရင်တင်ပြီးတော့မှမျိုးသမီးတင်ဆိုတဲ့ဟာမျိုးပေါ့။အဲ့တည်းကသူကနောက်တစ်ဆင့်ပြန်သွားတယ်လေနော်။အဲ့တော့အလုံးလုံးရမှာနောက်တစ်ဆင့်ပြန်သွားတယ်ဆိုလို့ချင်းဝင်ဝင်အဓိကဝင်ဝင်ရှာတဲ့လူကယောက်ျားဖြစ်လာတယ်။ဒါပေမဲ့ဒီမှာမျိုးသမီးကလည်းဟိုဝင်ဝင်ရှာကိုရှာရမယ်ယောက်ျားရောမိန်းမရောအလုံးလုံးမှာလောက်ပါမယ်နော်။ဆိုတဲ့အခါကျတော့မျိုးသမီးကသင်ရတယ်နောက်မှပေါ့။ပြီးတော့ယောက်ျားကလည်းလှုပ်သွားတယ်မျိုးသမီးကလည်းလှုပ်သွားတယ်။ဒါပေမဲ့အိမ်ကလှုပ်ကိုပြန်အလုပ်ကနေပြီးအိမ်ကိုပြန်လာတယ်ဆိုလို့ချင်းအိမ်အလုပ်တွေကသူကလှုပ်ပါလေ။ဒီမှာကူနေတဲ့ယောက်ျားတွေကတော့အများကြီးရှိပါတယ်။ဒါပေမဲ့အများစုကတော့လေအင်ရှင်မတွေကပဲပြန်လာရင်အင်အလုံးလုံးကလေးကိစ္စကိုလုပ်။အဲဆိုတော့ပင်ပန်းတာကတော့မျိုးသမီးတွေကပူပင်ပန်းတယ်။တာဝန်ယူရတာတွေကလည်းမျိုးသမီးတွေကပို့ပြီးတော့တာဝန်ယူရတာများတယ်။
တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ဒုက္ခသည်တွေကိုသူတို့ဘဝတွေပြန်လည်ထူထောင်နိုင်ဖို့အတွက်အဲ့ဒီနိုင်ငံတွေကကူညီထောက်ပံ့ပေးတယ်စောင့်ရှောက်ပေးတယ်ဆိုပေမဲ့လည်းဒါတွေနဲ့တင်မလုံလောက်ပဲလက်နက်ကင်ပြိပက္ခတွေနဲ့စစ်ပွဲတွေအတွင်းစိတ်ပိုင်းရုပ်ပိုင်းဒဏ်ရာမျိုးစုံခံစားရတဲ့အမျိုးသမီးတွေအတွက်သူတို့ရဲ့စိတ်ဒဏ်ရာတွေကိုကုစားပေးနိုင်တဲ့အစီအစဉ်တွေလည်းရှိသင့်တယ်လို့မန်နွယ်ဦးကပြောပါတယ်
။နိုင်ငံတကာမှာကသူတို့များများကလူတွေကြည့်လိုက်လို့ရှိရင်ဒုက္ခတွေဟာစစ်ပြေးချောင်တယ်စာဝဲနေရေးအကုန်ကြီးလိုတာတွေကိုပဲမြင်တယ်။ဒါပေမဲ့သူတို့စိတ်ဓာတ်ပိုင်းဆိုင်ရာခံစားမှုတွေကိုကြာတော့အလေးနဲ့ထားပြီးတချို့ကူညီပေးတဲ့ဖွေးစေရောအဲ့လိုမျိုးအစိုးရရောနိုင်ငံတကာဖွေးစေရောစီစဉ်ထားတယ်တိမ်ရှိဘူးကျွန်တော်အဲ့ဒါကြောင့်ပဲကျွန်တော်ဒီ mental health ဖြစ်ကြမှာရေးဆိုရင်ကျွန်တော် advocacy လုပ်နေတာလည်းရှိပါရဲ့ဘာကြောင့်ဆိုတော့ဥပမာအနေနဲ့ဆိုရင်ကျွန်တော်အမေရိကရောက်လာတဲ့ဖြစ်ပြီးချောင်ဒုက္ခသည်တွေဖြစ်ဖြစ်ဒုက္ခသည်တွေအများကြီးပါပဲရောက်လာကြရတယ်။ဆိုတော့မြန်မြန်လူတွေကဒီမှာရှိတဲ့အစိုးရအဖွဲ့အစည်းရော NGO တွေကတခြား social service တွေကိုကြီးပေးတာလည်းအများကြီးရှိပါတယ်။ဒါပေမဲ့သူတို့မှာစိတ်တမ်းရာတွေရှိခဲ့တဲ့အတွက်ဒီနိုင်ငံကိုရောက်လာတဲ့နောက်ပိုင်းမှာသူတို့မှာပြန်ပြီးအခက်ကြီးတွေပေါ်ပြီးစိတ် PTSD post traumatic disorder တွေကြုံရတာလည်းအများကြီးရှိပါတယ်။ဆိုတော့အဲ့ဒါကြောင့်ဒီအဖွဲ့အစည်းတွေအခုလုံဆောင်နေတဲ့အဖွဲ့အစည်းတွေစိတ်ချမ်းသာရေးရာအဖွဲ့အစည်းတွေအများကြီးလိုပါတယ်။ကျွန်တော်ဒုက္ခပြေစခန်းတွေမှာရောက်ရရှိတာလေဒီတက်ဟိုသက်ခွင့်ပေးတာမျိုးမဟုတ်ဘဲနဲ့စာဝိုင်းနေရတဲ့ဖုံဖုံဖို့ပေးတာမဟုတ်ဘဲနဲ့စိတ်ချမ်းသာရေးရာသူတွေတူရှင်ဖို့အတွက်က technique တွေများများစိတ်ချမ်းသာရေးပါရဂူတွေနဲ့အတူတူကလက်တွဲပြီးရင်ဒုက္ခပြေစခန်းတွေမှာလည်းအများကြီးလုံဆောင်ဖို့လိုနေတယ်လို့ထင်တယ်။
ဒီလိုမျိုးဒုက္ခသည်တွေကြုံတွေ့ရတဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာခက်ခဲတွေကိုဟန်တားနိုင်မှုကူညီပံ့ပိုးမှုတွေလိုအပ်နေတဲ့တစ်ချိန်တည်းမှာပဲဒီဒုက္ခသည်တွေအစကတည်းကရှိမလာအောင်လုပ်ဖို့ကလည်းအရေးကြီးပါတယ်။စစ်ပွဲတွေလက်နက်ကင်ပြိပက္ခတွေသာမရှိဘူးဆိုရင်ဒုက္ခသည်ဆိုတာရှိလာမှာမဟုတ်ဘူး။ဒီကနေ့အမျိုးသမီးဒုက္ခသည်တွေကြုံတွေ့နေရတဲ့ဘဝအခက်ခဲတွေဟာလည်းသူ့အလိုလိုလျော့ပါသွားနိုင်တာပါ။ဒါကြောင့်စစ်ပွဲတွေရပ်တန့်နိုင်ဖို့ကအရေးကြီးဆုံးပဲဆိုတော့ကိုတင်ပြရင်းနဲ့ဒီသတင်းပဲအမျိုးသမီးခန္ဓာကိုဒီမှာပဲအဆုံးသတ်ပေးရစေရှင
်မခင်ဖြစ်ထွေးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်လက်နားဆင်ကြရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်
ဒီတစ်ပတ်တော့ဒီမှုဖြစ်ချင်သူတွေအင်ဂျင်နီယာလုပ်ချင်သူတွေအားချစေမဲ့ You Dream Global အဖွဲ့ကြီးရဲ့ Cape to Cairo အစီအစဉ်အကြောင်းကိုပြောပြပေးပါမယ်။ဒ
ီဖွဲ့တွေကဆယ်ကျော်တဲ့ကျောင်းသားကလေးတွေဟာတောင်အာဖရိကတိုက်တောင်ဘက်အစွန်းကနေမြောက်ဘက်အစွန်းကိုကိုယ်တိုင်ဆောက်တဲ့လေရင်နဲ့ကိုယ်တိုင်မောင်းပြီးကြော်ဖြတ်ဖို့အတွက်ကြိုးစားကြတဲ့အကြောင်းပါတောင်အာဖရိကနိုင်ငံမှာ You Dream Global လို့ခေါ်တဲ့ NGO အဖွဲ့လေးတစ်ဖွဲ့ရှိပါတယ်။ဒီအဖွဲ့ကိုထူထောင်သူကအသက်18နှစ်အရွယ် Megan Warner ပါ။သူ့ရဲ့အဖွဲ့မှာဆယ်ကျော်သက်အရွယ်ကျောင်းသားကျောင်းသူက20ပါပါတယ်။သူတို့နေထိုင်ရာတောင်အာဖရိကနိုင်ငံ Cape Town ကနေအာဖရိကတိုက်မြောက်ပိုင်း Egypt နိုင်ငံ Cairo မြို့တော်ထိအသွားပြန်လေယာဉ်ပြန်တမ်းမဲ့ Cape to Cairo အစီအစဉ်ကိုဆွဲခဲ့ပါတယ်။ဒီလိုအာဖရိကတိုက်ကိုဖျက်ပြီးပြန်တမ်းဖို့အကြံ
I was too lazy to study biology, and then my imagination started going. And then I was like, "Okay, let's go
study biology." Balo yin kaum le lu lai sin sa yin ga be. Hobi Africa type paw phyat pi le yin ne pyan yin kaum la paw no.
Di twei ko tu ga let twei account the phaw bo twei jo sa kya da ba. Tu ye you dream global apwet de win jin tu re win nai bi lu chin nya lai do shao lwa la tin ne tu ga.တထောင်ကျော်ရှိနေပြီဒီထဲကမှသူကအဖွဲသား20ကိုရွေးခဲ့တာပါအခုလိုလင်းပြန်မောင်းဖို့အတွက်ကြံစည်နေပေမဲ့မိခင်မှာကားလိုင်စင်တော့မရှိသေးပါဘူးအခုတော့သူပါဝင်အဖွဲသား6ယောက်မှလင်းမောင်းလိုင်စင်ရပါပြီသူတို့ဟာသူတို့ဆောက်ထားတဲ့ငွေရောင် sling for လင်းလေးကိုအလှည့်နဲ့မောင်းပါပါဒီလင်းမောင်းလိုင်စင်ရဖို့အတွက်လွယ်တော့မလွယ်လာပါဘူးဘွဲတစ်ခုယူဖို့အတွက်စူးစားတယ်လို့ကိုစူးစားကြရတာပါအခုတော့ဂျုံလာလေမှာပဲဒီခီးစင်ကိုစတင်နိုင်တာဖြစ်ပါတယ်။သူတို့ဟာကိပ်တောင်းကနေကိုင်ရိုထိပြန်တဲ့အခါမှာလမ်းမှာဝင်ပြီးနားမယ့်နိုင်ငံက17နိုင်ငံရှိပါတယ်။အခုလိုဆယ်ကျော်သက်တွေလေကြောင်းခီးစင်အတွက်မဖြစ်နိုင်ဘူးလို့တွက်နေကြပေမဲ့ဖြစ်လာခဲ့တာမို့တခြားသူ့လိုလူငယ်တွေအားကြလာစေချင်တယ်လို့လည်းမီဂန်ကပြောပါတယ်
။ If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
တကယ်လို့ကိုယ်တိုင်ကဆယ်ကျော်သက်တယောက်လည်းဖြစ်မယ်။လေးရင်ပြန်တစင်းကိုလည်းစောက်ခဲ့မယ်ဆိုရင်ကိုကိုကပြန်ပြောလို့ရတယ်။ကဲငါဟာဆယ်ကျော်သက်ဘဝမှာပဲလေးရင်တစင်းလဲစောက်ပြီးပြီးနောက်ဘာလုပ်နိုင်သေးလဲပေါ့နော်။ဒါတည်းမကသေးဘူး။ဆယ်ကျော်သက်တွေကအာဖရိကတိုက်ကိုဖြတ်ပြီးပြန်ပြနိုင်တယ်ဆိုတာကသူများထက်ထူးနေတာမို့တကယ်ပဲအားကျစရာပါ။
သူရဲ့အဖွဲ့သားအယောက်20ဟာတောင်အာဖရိကနိုင်ငံထုတ် Sling 4 အမျိုးအစားလေယာဉ်အစိပ်ပိုင်းတွေကိုဝယ်ပြီးကိုယ်တိုင်တပ်ဆင်ကြပါတယ်။လေယာဉ်အစိပ်ပိုင်းငယ်ပေါင်းကထောင်နဲ့ချီရှိတာပါ။ဒီဆယ်ကျော်သက်ကလေးတွေဟာအခုတရင်၃ဘတ်အတွင်းမှာပဲလေယာဉ်တစ်စင်းကိုတိဆောက်နိုင်ခဲ့ပါတယ်။လေယာဉ် engine နဲ့လေကြောင်းဆိုင်ရာစက်ကရီယာတွေကိုကျွမ်းကျင်သူတွေကကြီးကျက်တပ်ဆင်ပေးကြပေမဲ့လေယာဉ်တစ်စင်းဖြစ်လာအောင်ကတော့သူတို့လေးတွေပဲလုပ်ခဲ့တာပါ။အခုလိုလေယာဉ်တိဆောက်ခဲ့တဲ့အထက်မှာအသက်15နှစ်ရွယ် Agnes Simila လည်းပါပါတယ်ပထမတော့သူတို့ဒီလိုအာဖရိကတိုက်ကိုဖျက်ပြီးတော့ပြန်ဖို့လင်းတိဆောက်မယ်ဆိုတော့ကိုလူကြီးတွေကမယုံကြပါဘူးတဲ့အခုတော့သူ့တက်တိတ်ကိုဂုံယူနေပါပြီတဲ့ဒါအပြင်လင်းကိုယ်တည်းတက်ဆင်ရမှာရောလင်းတီတီငင်းငင်းမောင်းနိုင်ဖို့အတောင်ပံတွေတက်ဆင်ဖို့ဒါတွေကိုတာဝန်တွေယူပြီးကူညီခဲ့တဲ့ဆလင်းမကသူတို့လင်းအတွက်သူ့မှာယုံကြည်မှုအပြည့်ရှိတယ်လို့ပြောပါတယ်
I know for a fact that my team did their best, their absolute best, and I'm very confident that this airplane will make it.
ကျမတို့အကောင်တကအကောင်ဆုံးလုပ်ကြရဲဆိုတာကျမသိပါတယ်။ဒါကြောင့်လဲဒီလေယာဉ်ကလေးကကိုင်ရိုအထိအသွားပြန်ကောင်းကောင်းမောင်းနိုင်မယ်ဆိုတာကိုကျမယုံပါတယ်
။သူတို့ဟာသူတို့ရဲ့လေယာဉ်ကိုတောင်အာဖရိကနိုင်ငံ Johannesburg ကနေ Cape Town အထိအစမ်းပြန်တန်းကြည့်ခဲ့တာဖြစ်ပြီးကောင်းကောင်းပြန်တန်းနိုင်တာကိုတွေ့ခဲ့ရပါတယ်။လင်းရင်မောင်းမဲ့ချက်ဟုတ်တဲ့ကတယောက်ဖြစ်တဲ့လက်ဆဲကိုနိုအာရှန်ကတော့သူ့ရဲ့အောင်မြင်မှုအတွက်တိတ်ကိုပြောနေတာပ
ါ We built that that's our baby seeing that now it's no longer like about
ဒီလေလေးကကျမတို့စောက်ထားတာလေကျမတို့ရဲ့ကလေးလေးပါအခုတော့လင်းရင်လုပ်ငန်းမှာလူကြီးတွေပဲလုပ်နိုင်တယ်လို့ပြောလို့မရတော့ပါဘူးကျမတို့လူငယ်တွေလည်းဒီလို project တွေမှာဝင်လုပ်နိုင်ပြီလေဒီလိုလုံနိုင်တာကြောင့်ပဲလင်းရင်လုပ်ငန်းမှာတကယ်ဝင်လုလာခြင်းတဲ့သူတွေအများကြီးရှိလာတော့မယ်လို့ထင်ပါတယ
်။လင်းရင်ဆောက်တာကနေကိုယ်တိုင်မောင်းရတဲ့အတွက်သူကိုယ်တိုင်အရင်ကတည်းပို့ပြီးတော့လင်းရင်လုပ်ငန်းကိုစိတ်ဝင်စားလာတယ်လို့ပြောပါတယ်။ You Dream Global ကိုတည်ထောင်ခဲ့တဲ့မိခင်ရဲ့မိဘနှစ်ဦးစလုံးဟာလင်းရင်လုပ်ငန်းမှာအလုပ်လုပ်ကြပါတယ်။သူ့ဖခင် Deswana ကပုဂ္ဂလိကလင်းရင်တွေမောင်းတဲ့လင်းရင်မူတယောက်ပါ Slang for lane ကိုဆင်ဖို့ပုံမှန်အတိုင်းဆိုအလုတ်သမားတယောက်နိုင်3000လောက်ဖို့လိုတာဖြစ်ပြီးဒီဆယ်ကျော်သက်တွေကသတင်း3ဘတ်တွင်တက်နိုင်တယ်လို့ပြောပါတယ် သူကသူ့သမီးမိခင်မောင်းမဲ့လေရင်ကိုစောင့်ကြည့်ဖို့နောက်လေရင်စင်းနဲ့လိုက်ပြီးပြန်တမ်းမယ်လို့လည်းပြောပါတယ်
The plan is crazy enough. It doesn't need to be that crazy that my daughter must fly across Africa by herself. So I thought, no, I'll go and take
Africa တိုက်ကိုဒီဘက်ထိတ်ကနေဟိုဘက်ထိတ်အထိဖြတ်ပြီးလေရင်မောင်းမဲ့သူကကျွန်တော်သမီးဖြစ်နေလို့စိတ်လှုပ်ရှားရတာထက်ဒီလိုပြန်မယ်ဆိုတဲ့အစီအစဉ်ကိုကမယုံနိုင်စရာပါဒါကြောင့်သမီး okay ရဲ့လားလို့ကျွန်တော်ကိုယ်တိုင်လိုက်ပြီးကြည့်မှာပါကျွန်တော်ကသူ့ထက်ပိုပြီးအတွေ့အကြုံရှိတော့သူတို့ဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်အောင်လိုက်ပြီးအကူအညီပေးမှာပါ
အာဖရိကတိုက်ကိုဖြတ်ပြန်မဲ့ចောင်းသားលៀងကိုសောင့်ឆောင်မဲ့លៀងបေါ်မှာមីកាយ៉ែផកិនတဲ့ទូလိုက်ပြီးတော့ပြန်မဲ့ទូနောက်တောက်ក៏រូ Dream Global Project ရဲ့ Director လည်းဖြစ်ចောင်းသားរីရဲ့នីပြလည်းဖြစ်တဲ့លៀងမှု Wanna Phenomenon ဖြစ်ပါတယ်တနည်းအားဖြင့်မှာအချိန်ကြာကြီးထိုင်နေရတဲ့លៀងမောင်းသူတွေဟာပင်မနှွန်းနေပြီးအာယုံမဆိုင်နိုင်မဲ့ဖြစ်လာလေရှိတာကြောင့်အထူးသတိထားဖို့လိုတယ်လို့ပြောပါတယ်
Obviously fatigue plays a big role that we need to manage with the students so that we can make sure that they are always awake that they're always sharp
သူတို့ပြင်ပင်ပန်းပြီးအာရုံမစိုက်နိုင်ပဲဖြစ်လို့ရှိတာကြောင့်ចောင်းသားတွေဒီလိုမဖြစ်အောင်ကျွန်တော်တို့စီစဉ်ပေးဖို့လိုပါတယ်ဒါမှသူတို့လေးတွေအမြဲတက်ကြွလမ်းဆန်းနေပြီးဆုံးဖြတ်ချက်တွေလည်းမှန်မှန်ကန်ကန်ချနိုင်မှာပါဒါဟာသူတို့ရဲ့လောက်ကင်နန်စွမ်းကိုပိုလာစေမှာပ
ါ You Dream Global အဖွဲ့ဟာ Cape Town ကနေ Cairo Cairo ကနေ Cape Town အတော့ပြန်မိုင်9500လောက်လေရင်မောင်းနေမှာပါသူတို့ရဲ့လေရင်ဟာ6နာရီခွဲလောက်တောက်လျှောက်ပြန်တက်နိုင်တာပါသူတို့ပထမဆုံးရန်နာမယ့်နေရာကနမီးဘီယားကမ်းရိုးတန်းမြို့ကလေးဖြစ်တဲ့ Lutterets ပါအီဂျစ်ကိုမရောက်ခင်ဇင်ဘာဘွေမာလာဝီတန်ဇင်းနီးယားကင်ညာအီသီယိုးပီးယားနဲ့အီရစ်ထရီးယားနိုင်ငံတွေကိုဝင်มาဖြစ်ပါတယ်အပြန်လမ်းမှာတော့ယူဂန်ဒါရဝန္ဒါဇမ်ဘီယားနဲ့ဘော့ချဝါနာနိုင်ငံတွေကိုဝင်ဖို့စီစဉ်ထားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
တောက်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအစ်နာစစ်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရစေ။အခုညပိုင်းမှာတော့မြန်မာတခွင်သတင်းထောက်မဆုဓာတ်ရိုက်လေလံဆွေးနွေးခန်းစတဲ့ကန္တာရီဆောင်မြော်နားဆင်နိုင်ကြပါရစေ။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစားအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 42တို့ကနေနားဆင်နိုင်ပါလိမ့်ရှင်ဒီကနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်သိမ်းခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးသမ္မတထရမ့်ကတောက်ကြနေက Twitter မှာရေးသားရမှာအမေရိကန်အနေနဲ့အီရန်မှာရှိတဲ့ပစ်မှတ်သုံးခုကိုတိုက်ခိုက်ဖို့အဆင်သင့်ဖြစ်နေခဲ့ကြောင်းတိုက်ခိုက်မှုမစတင်မီ7မိနစ်အလုံးမှာအမိန့်ကိုရုပ်သိမ်းခဲ့ကြောင်းရေးသားခဲ့ပါတယ်။ဗီနီဇွဲလားနိုင်ငံရဲ့ခံစားနေရတဲ့ဒုက္ခတွေအဆုံးသတ်ဖို့အတွက်သမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့လိုအပ်တယ်လို့တိုက်ခိုက်ကောင်ဆောင် Juan Guaido ကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာမင်းကြီး Michel Bachelet နဲ့တွေ့ဆုံရမှာပြောကြားလိုက်ပါတယ်။တိုက်ခိုက်ကောင်းဆောင်ဝန်ကွာတို့ကလက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့ကြိုးစားနေတာ၅လတာကြာမြင့်ခဲ့ပေမဲ့ကုတီတော်အောင်မြင်မှုမရသေးပါဘူး။34ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ထိုင်းနိုင်ငံမှာရောက်ရှိနေပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဇွန်လ22ရက်နေ့က23ရက်နေ့အထိနှစ်ရက်တာကျင်းပမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်လိုက်တဲ့2018ခုနှစ်အတွက်နိုင်ငံဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြောက်ကိုရီးယား၊ Iran ၊ Russia ၊ Myanmar နဲ့တရုတ်နိုင်ငံပါဝင်နိုင်ငံတချို့ကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေဖြစ်ဖော်ပြထားပြီး Uzbekistan နိုင်ငံကိုတော့ပြည်သူတွေရဲ့ရပိုင်ခွင့်အခြေခံရပိုင်ခွင့်ကိုလေးစားလိုက်နာတဲ့နေရာမှာတိုးတက်မှုရှိလာတယ်လို့ချီးကျူးထားပါတယ်
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းချင်းကြေညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့စီနပ်ဒရာမန်ဖြစ်ပါတယ်ရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစည်းအဝေးတွေကို line dometer 18 kHz 1683 line dometer 19 kHz 15565 line dometer 25 kHz 11965တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျမခွာညိုပါရှင
This program has come to you from the Voice of America, Washington.